မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီတိုင်းစီစဉ်ကနေပြီးတော့ကျူးစုပါလေကျွန်တော်တို့ဒီနေ့ဆင်းနေမဲ့အကြောင်းကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်ပြီးပါပြောရမယ်ဆိုရင်အခုတောက်ကြနေမိလ3ရက်နေ့ရဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တတ်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်းအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးတော်ဖို့ဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပွဲကိုကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ခေတ်သစ်မီဒီယာရဲ့အင်တာဂျုတ်လည်းဖြစ်ပါတယ်လက်ရှိသတင်းမီဒီယာကောင်စီရဲ့ဖော်ဝေတူလည်းဖြစ်ပါတယ်ကိုတာလွန်ဆောင်ထပ်ပါနောက်တစ်ခုကတော့ဒီ Internews ဒီသတင်းဖွဲ့မှာဒီသတင်းပညာရန်နဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်ဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပုံကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးကုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုတာလွန်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့။ကုတာလွန်ကျွန်တော်ပထမဆုံးကုတာလွန်ရဲ့အမည်ကိုပဲမေးချင်ပါတယ်။မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာစီနယ်သားတွေရဲ့သုံးသပ်ချက်အရဆိုရင်သတင်းလွတ်လပ်ခွင့်ဟာပုံအောင်ကျလာတဲ့သဘောမှာသူပြနေပါတယ်ခင်ဗျာ။အဲ့တော့ကိုယ်တော်လုံးဒါလက်ခံပါလားမြန်မာနိုင်ငံရဲ့ဒေသနယ်ချင်းလွတ်လပ်ခွင့်ချင်းတွေကစတင်လာပြီဆိုတာဟုတ်ပါလား။အော
်လက်ခံပါလား။ဒီဟာတကယ်ကိုသူကဟိုစိတ်နဲ့ဒီဟာမျိုးဆိုတော့လက်ခံပါလေ။ဒီနောက်ပြီးတော့ဆောင်းကြည့်ဟိုကျွန်တော်ဟိုမြန်မာမှာမလိုက်ရှိရပြဿနာတွေလောက်ပါလေ။အဲ့ဒီဆုံးမလုပ်တဲ့အခါမှာလည်းဒီကျွန်တော်တို့ဟုတ်ချူညီမှန်နိုင်ဒီအစီညီမှန်နိုင်ရောပြီးတော့ဒီတရားတွေပေါ်မှာနားလည်မှုဟာကျွန်တော်ကိုပေါ့နော်။ဒီသာဝင်လေထားပြီးသိရပါလေအဲ့တော့အခုနိုင်ငံတကာကဒါလို့သတ်မှတ်ထားတဲ့အတိုင်းနဲ့မြန်မာနိုင်ငံဆက်နေတဲ့လက်နက်ဖက်လက်ကြပ်တွေဆိုတာစပြောတဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးနိုင်ငံတရားစီရင်နိုင်ငံလို့ဆိုရဲသာမန်နိုင်ငံဒီတရားပေါ်မှာနားလည်မှုပါအဲ့ဒီစိတ်ကြီးမကောင်းဘူးဆိုရဲဒီသားဖြစ်တဲ့ပုံစံမျိုးနိုင်ငံတကာအဖွဲ့တွေပြောဆိုပြီးလက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်နည်းကြတော့ကုသလုံးဆောင်ထက်ကိုယ်တိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖုတ်ကြည့်ပါပြောမစင်မြန်မာသတင်းမီဒီယာကောင်စီကလည်းတမကခန့်ထားတဲ့ body အဖွဲ့ကြီးဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာဝင်ဘက်ကပူးပေါင်းဆောင်မှုမရှိလို့လား။
ဒီကဒီလိုမျိုးဆောင်ရွက်မှုတော့ရှိတယ်။ဒီကလည်းဒီစုစုရှိနေတယ်။အဲတော့ကဒီကျုပ်ကကျုပ်ရဲ့ဒီကျုပ်ကဒီချုံကိုကျွန်တော်ရဲ့ဒီရာဝတီနဲ့အားသီးရဲ့အားသီးကိုဟာလာတော့ပြီးတော့ကျားဆွဲတဲ့ကိစ္စကြီးတော့ကျွန်တော်ရောမြည်တယ်။မြည်တဲ့ခါကျတော့ကျားဒီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဟိုဒီတော့တော့ကမြည်ပြီးတော့ဒီရာဝတီနဲ့ကျားမဆွဲတဲ့ဟိုအဲလိုဒီရှိနေတဲ့ရှောက်တော့ကကြီးကိုဥပဒေနဲ့ကျားဆွဲတယ်ဆိုတော့ဒီဘာပြောလဲဆိုတော့အဓိကသတိမီဒီယာဥပဒေဖြစ်တယ်နာ၃မိနစ်တာအဲ့တော့သူဖြစ်တာကိုမချိုက်ဖြစ်တယ်ဘယ်လိုအဖြစ်လဲဒါကြောင့်မျိုးတော့ရနေနဲ့အခါဥပဒေနဲ့အမှုဖြစ်နော်သတိမီဒီယာရေးသားချက်ပေါ်မှာပြည်မရှိမဲ့တဲ့ကြမ်းလို့ဖြစ်တယ်လေသတိမီဒီယာဥပဒေကိုမတော်ဘူးပေါ့နော်အဲ့တော့ဒီဆော်လဲဆော်ကားခံပြီးလေအဲ့၃မိနစ်ခါလိုက်လို့ဒီပါဆိုဒီချိန်လိုက်နိုင်တယ်အဲ့တော့လို့အဆက်တော့ကကြည့်လို့ဒါပြန်ရရှိတဲ့ဆက်တွေ့ရလို့ဟာမျိုးနဲ့ကြားဆွဲစီပြီးထုတ်ပြောတော့အဲ့တော့အဲ့လိုထုတ်ပြောလိုက်တဲ့ဟာမှာဒီတော့မှလည်းဝါးတဲ့ဟုတ်ပါဘူးဆောက်တယ်တော့ဒီလာနိုင်ရင်ရှင်းရင်းဟာရှင်းရင်းပြန်လာချင်းတော့ပြီးတော့တိုက်ပြီးတိုက်တယ်လို့ပြောမှာဟာဒီကောင်ကောင်ဆွဲလို့ငါတော့ပြန်ချပါလေဆိုတဲ့အဲဒါဖြင့်ရှင်လူတွေလည်းမမီဒီယာကိုဆက်ဆံတာဖြစ်နေတာဒါလည်းရှိရှိဖြစ်နေတယ်အဲ့တော့ MBC ကလည်းရှိတာရှိတယ်ဘာမှလုပ်လို့ရတယ်ဘယ်မှာဆက်ကူကြလို့ဖြစ်နေလဲဘူးပါလည်းမကဘူးပါလည်းမကအဘရာဟုတ်ခံတာပါလေဒီကိုကကလည်းကျွန်တော်တို့ကလည်းအခုဒီကနေ့အမှတ်တုတ်ပိုင်းတွေမရှိအဲ့တော့ရှိတာရှိရင်အကွယ်လည်းမပေးနိုင်အဲစက်နိုင်ကြရတော့ကျွန်တော်တို့ကတော့ချိုးစားတာအဲ့ဒီကအကြီးကတော့ဥပဒေမှာလက်ပိုင်းတွေမပေးထားတဲ့တော့လက်ပိုင်းတွေမရှိတဲ့တော့ကြောင့်မို့အခုလိုချိန်ပြီး
ဟုတ်ကဲ့ကုသလုံးဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ကြပါလေကုစိန်ဝင်းကတော့ Indian News အဖွဲ့ရဲ့ဒီသတင်းပညာရေးနဲ့ပတ်သက်လို့ဂျာမီပုဂ္ဂိုလ်ပါကုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ကုစိန်ဝင်းကကုသလုံးပြောသွားတဲ့အချက်လေးတော့ကြားမှာပါအခုကျွန်တော်သိချင်တာကုစိန်ဝင်းကဒီမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့ဆိုပြီးတော့နိုင်ငံတကာစီးနေသားတွေမှလည်းပေါ်ပြပါတယ်ခုနကကုသလုံးပြောရဲဆိုရင်ဒီကိုယ်တိုင်ကဝန်ခံပါတယ်ကိုယ်စင်ဝင်းရဲ့အမြင်သိကြပါလေနောက်တစ်ခုကကြာဆင်းတယ်တက်တယ်ဆိုလို့ရှိရင်ဘလူးအချင်းကြီးကြောင့်လဲဆိုတာသိကြပါလေန
ံပါတ်၁ချက်ကတော့ဟိုကကြာဆင်းတယ်ဆိုတာဟုတ်ပါတယ်ဟိုဘလောက်ကြာလဲဆိုတော့ဟာပဲပေါ့နော်ဟိုကြာဆင်းတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်သက်တိုင်းဒီနှစ်မှာတခုတဆင်းထပ်ကြာတယ် RSF ပုံမှာပေါ့နော်တခြားတော့အစီအကံတွေမှာလည်းတပြေးညီတည်းပြောတာမြမရဲ့တင်လို့လောက်ခွင့်ကြာတယ်ဆိုတာပေါ့နော်အဲဘာကြောင့်ကြလဲဆိုတော့ဟာကိုပြောရင်နံပါတ်၁ချက်ကအဲ ဆိုကျွန်တော်ဟိုတခြားတော့နိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလိုလက်ခွင့်နဲ့ပတ်သက် industry ကကြာလာဒီဟာကိုတံပိုးထားတာပေါ့နော်အဲ့ဒါကဘာနဲ့တွားပြီးတော့ဆက်ဆက်နေလဲဆိုတော့ဒီအဆောင်ရောက်လက်ရအဆောင်ရောက်ဒီမျိုးကြီးပါတာကြီးဝါဒီဒီကောင်းထောင်လာတာနဲ့သွားပြီးတော့ဆက်ဆက်မှုရှိနေတယ်။အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီနေသားနဲ့ဆက်ဆက်တယ်ကျွန်တော်တို့ကစပိုင်းမှာဒီမျိုးကြီးပါတာကြီးအဆုံးရောက်လာတာကောင်းထောင်လာတယ်အရင်ကတော့ဒါတွေကမရှိတော့ရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်။အခုအဲ့ဒါပေါ်လာတယ်အဲ့ဒါအပြင်နဲ့တမ်းနဲ့ရခက်နဲ့ဆက်ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့သူလူကိုလူထားကြတာပါမတော့ဒီအချိန်လေးရတော့ဥမာတပ်ပကဆွဲတယ်ဆိုတော့ဒီရတာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါကမင်းသူလောက်တာသူလောက်ပေါ့နော်အဲအဲ့လိုအလိုအနေထားသူနဲ့သူတဲ့လို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့တစ်ဦးစလုံးကသွားပြီးတော့ပုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုယ်လူတွေဆွဲကြတာပေါ့နော်အာအခုဆိုရင်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့လာဖြစ်တာအကုန်လုံးကလာဖြစ်တာဒါပါဖြစ်လဲဆိုတော့ဟာဒီလိုမျိုးဟိုတစ်ဖက်မှာဆိုလူမျိုးရေးပါတာရဲ့အဆုံးရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျ general နဲ့ဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်အဲ့တော့ဒီနေ့အနေထားရတော့ဒီတရင်းကလှလက်ခွင့်နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာနေဝင်သွားတာမဟုတ်ဘူးကောင်းဆောင်လုပ်တဲ့လူတွေအစနငံကိုဥဆောင်တဲ့တကယ်ကိုဟိုလမ်းဟိုဥဆောင်ကြောင်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေအစဝေဝါသွားပြီးတော့တရင်းနာလူလက်ခွင့်ကိုတန်ဖိုးထားမှာဆိုမရှိတော့ပြဿနာတရင်းနာလူလက်ခွင့်ကိုတန်ဖိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘယ်လိုအောင်မြင်အောင်တည်ဆောက်မလဲဒီလူလက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
ဟုတ်ကဲ့ကျွန်တော်တော့တစ်ချက်မေးချင်ပါတယ်အဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထင်မှာတင်းခံနိုင်တဲ့ခင်မှာအာနာပါနေမကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြရလို့သတင်းသမားတွေကသတင်းသမားတွေဘက်ကပြောရလို့မြင်ကြပါလိမ့်မယ်တချို့သတော်ရှင်တွေရဲ့ကျွန်တော် complaint တွေလည်းကျွန်တော်ခဏခဏရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါက်ဆာစုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအရဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလိုမကျတဲ့ဒီပြန်ပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတောင်းထားမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖြွားကြီးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးကြီးတယ်ဆိုတဲ့ဟာမျိုးအထူးဖြစ်ရခိုင်ကိစ္စမှာဖြစ်စီသူ့ရောဝေဖန်မှာဝေဖန်တာပဲဖြစ်စီတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်လဲမြန်မာနိုင်ငံမှာရှိတဲ့ mainstream media ရဲ့ပါဝင်မီဒီယာတွေရဲ့တာဝန်ယူမှုတောင်းခံမှုကရောအားနည်းလို့လားကိုစိန်ဝင်းအမြင်သိချင်ပါလား
ခုနကဟိုနှစ်ပိုင်းအမှနှစ်ပိုင်းပြန်လာထွက်တာပေါ့ဒါလူတွေကြားထဲမှာဝေဖန်မှုဖြစ်တဲ့ဟာဝေဖန်တယ်ဆိုတာဝေဖန်မှုကနေအခြေခံမြင်ပြတာနံပါတ်၁ချက်ကတော့ခုနလိုမျိုးတန်းနဲ့ရပ်ပန်းနဲ့ကွဲနာဖြစ်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးလို့တာဒီတဲ့ပို့ဖြစ်လာမှာဆိုးတဲ့အတွက်လူတွေကရတားဆွေးရကိုဟို encourage လုပ်မယ်ဆိုပြီးတော့ဘာပဲဖြစ်ဖြစ်မှားရင်လည်းဟိုဝိုင်းရနေပဲဆိုတော့စိတ်ပေါ့နော်အဲ့ဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါတယ်ဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲကျွန်တော်နောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းစာသတင်းစာလောကရဲ့ဒီ issue တည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောရတာဒီဟာကစေတနာစင်ကုန်မှုအကြီးကြီးကိုဖြစ်လာတယ်တခြားကဘာမှလည်းဒါ slime ပေါ့တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြည့်နေတာအဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအတွင်းထိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုမဲ့ထိုင်းရက်ကစစ်တပ်ကတန်းကြီးကရောင်းရတော့မဲ့ကျွန်တော်တို့ရှိမှတောင်းတောင်းမြင်နေတဲ့မြေစင်သတင်းစာကဟိုအစိုးရသတင်းစာကတော့ထားတော့သူကတကယ်တကယ် market ကိုသွားတော့မဟုတ်ဟိုဟာရောင်းရပါတယ်ဆိုတော့ပုံပြီးကနော် quality ကောင်းတယ်ဆိုတော့ပုံပြီးကသတင်းစာတွေကတောင်းကနန်းအနည်းနဲ့၄တောင်း၄တောင်းအဲ့လောက်ပဲရှိအဲ့တော့အဲ့လိုအနေအထားမှာသတင်းများနေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာတယ် reinforce မလုပ်နိုင်ဘူးနော်နောက်ပြီးတဲ့အခါကျရင်ဖြတ်ပြီးတော့ဒီမှာငွေမတုံးနိုင်ဘူးသတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်အဲ့ဒီတော့အဲ့ဒီလိုမျိုးအိုးမေမလုံနိုင်ဘူးသူတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ယံလေးတွေမလုံတဲ့အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ခါမှလဲဒီတရင်သမားတွေကဟိုလက်ချင်ပင်ကြားပေးနိုင်မှုပေါ့နော်ဟောကလိုသေးတယ်ကျွန်တော်တို့ဟိုတကယ်ကိုပဲတူးနေတယ်နဲ့မရောက်နိုင်ဘူးသူကတရင်သားပညာကိုသင်တဲ့နေရာမှာ ဒီကြွန့်ကျင်မှုတွေတင်ပြတာတွေမကဘူးသူတို့တွေရဲ့အတွေးခေါ်ယူဆတွေကိုဖြစ်လာနိုင်အောင်ပုဂ္ဂုတ္တတွေလောက်များစွာဟာကိုသင်ကြားပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်သတင်းစာသမားတွေမှာရည်ရွယ်အပြင်ပြောလို့ရှိရင်အရင်သေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်ဟိုဒင်းနေချက်တဲ့မိုးတွေရည်ရဲကြရင်ဆာမိုးပဲကြတာများတာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်ဒီမှာမျောထွက်သွားတာတွေအများကြီးလိစက်ရပေါ့သူတို့ရဲ့လမ်းမိုးရလမ်းမိုးကအဲ့လိုဟိုပါသွားကြပြီတရင်းသာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေလည်းတကယ်ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုသာလွန်ဆောင်ထက်ဒီလိုင်းပေါ်မှာခန့်နေပြီးပါအောင်ခင်ဗျာသွားရှင်တွေလှည့်ပေးကြပါလေအရေးဆုံးကိုနေဦးလင်းကိုနေဦးလင်းဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဗမာပြည်တရင်းသာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုနိုင်တဲ့တာဝန်ရှိတယ်လို့ပဲထင်ပါတယ်ခင်ဗျာသူတို့ကိုနိုင်ကအကြီးကြီးကောင်းကောင်းဆက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်။ဥပမာတစ်ခုဆိုပါစို့ဗျာ။ဒီနေ့က Facebook လောက်မှာတက်လာ။နော်။ DVD လို့သူကသူငေါ့ကျော်ကြီးမှလည်းရေးထားတယ်။နော်။ DVD လို့ရေးထားတာရခိုင်ရေးမှရခိုင်နဲ့ဤရကဆိုပြီးတော့စစ်တပ်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံကြိုက်ပြီးတော့ကြားတယ်ပေါ့ဗျာ။ဆိုလိုတဲ့သဘောကဟိုဒါတွေကဖိတ်နေဦးလို့ခေါ်တာပေါ့နော်။အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုလိုပြည်သူတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုတရင်သာဆိုအရင်ဆုံးကတရင်က
ကိုနေဦးလေးခဏကရေးတဲ့သတင်းကိုကျွန်တော်သိချင်ပါတယ်ကိုနေဦးလေးရေးတဲ့သတင်းက Facebook ပေါ်မှာ
ပစ်ကပါရလာပြီ
ဟုတ်ကဲ့
အခက်အခဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခဏက
သူတို့ကြည့်ဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးမေးချင်တာကကိုနေဦးလေးပြောနေတဲ့သတင်းက DVB သတင်းဌာနကလွှင့်တဲ့သတင်းလား Facebook မှာရေးတာလူတူးချင်းကရေးတဲ့သတင်းလား
Facebook မှာ Facebook မှာရိုက်တင်လာပါဗျ
ာဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးချင်းသုံးဆွဲပိုင်ဝင်ရှိတော့တဲ့သတင်းမီဒီယာတွေကကတင်ပြတာတော့မဟုတ်ပါဘူးတူးချင်းရဲ့အမြင်တွေကရေးသားဝင်ရှိနေတော့ Facebook လို့လူမှုကွန်ရက်တွေမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ဟိုသတင်းမီဒီယာတွေတင်ပြမှာမဟုတ်ပါဘူးကျေးဇူးပါတယ်ကိုနေဦးလေးတော့ကိုတက်ခိုင်ရေ
းခု
ပါလားခင်ဗျာကိုတက်ခိုင်စနေမင်းမြန်လို့ရပါတယ
်ဟုတ်ခင်ဗျာခုနကသတင်းမီဒီယာတွေဒီဟိုသူတို့ကိုပြည်သူလူထုကယုံကြည်မှုရှိတယ်သူတို့ရှင်နာရက်ဒီကိုခင်းရင်လာတယ်ခင်းရင်လာတာကိုဟိုကိုရဲ့အမှောက်ကိုတဖန်လို့ဖို့တကူဆိုရအောင်ဖိထောင်းတဲ့ကုန်းကြဆိုရလွတ်လပ်ခွင့်ပေးဦးတောင်းလို့လောက်တာတော့တင်မကောင်းဘူးချင်းနေနောက်ပြကြတော့ကျွန်တော်မေးချင်တာကပါသတင်းမီဒီယာလွတ်လပ်ခွင့်တို့အင်္ဂါချင်းနိုင်ငံတွေမတရုတ်နောက်ဗီယက်နမ်စင်ကာပူဆိုရင်တို့တဲ့တို့တဲ့တင်မီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေလူစုစုချမ်းသာနေရပဲတကယ်နိုင်ငံတကာနိုင်ငံဖုံးပြတဲ့ဟုတ်တဲ့တင်မီဒီယာလွတ်လပ်ခွင့်ကတကယ်ပဲလိုအပ်သလားဟောတိုင်းတာတစ်ခုပြောလိုရမယ်ဒါမျိုးအခုတော့ယူရည်ရာဖိထောင်းလာအောင်တော့မလိုအပ်ဘူးတင်နေနောက်ကျတော့ငင်းငိုင်းပဲဆိုဟိုကိုလံဗီယာနိုင်ငံမှာသူတို့ငင်းငိုင်းလို့ဖို့ရေးသူတို့ဒီတဘုံဖက်တဲ့ဆွေးအဖွဲ့မှာဒီချူဝနိုင်ငံကိုတွားပြီးတော့တင်မီဒီယာကိုအတင်းအကျပ်နဲ့သူတို့ကဆွေးနွေးတယ်အောင်ရင်းသွားတယ်ညီမပြည့်တဲ့တင်းနေထားကြဘူးလို့ပြောလို့ရှိတယ်ဆိုတော့ sensitive ဖြစ်တဲ့သကလုံးမျိုး highlight လုပ်ပြီးတော့တည်တယ်မလားလူတွေစိတ်ဝင်စားအောင်လေအခုတွေအများကြီးပြောတယ်မခဏိမခဏသကလုံးမျိုး highlight လုပ်ပြီးတော့တင်းပေးတယ်ဟိုဒါလို့ရယုံကြည်တာအကင်းမဲ့နေရောချင်းတယ်ပြည်သူလူကြမှာဒီတင်းနေကြယုံကြည်မှုလိုရတယ်အဲ့ဒီဟာကိုဆင်ရင်မို့လိုရလေကျွန်တော်မြင်နေဟုတ်ကဲ့
ဟုတ်ကဲ့ကိုတက်ကန်ကျေးဇူးပါပါခင်ဗျာကျွန်တော်နောက်ထပ် threat ရှိသူလှည့်ပေးကြပါလေကိုတန်းမောင်ဆွေးနွေးမိမြန်လို့ရပါတယ်
ဟုတ်ကဲ့ဒရင်းမီယာကိုသူတို့ကဘာလို့ကြောက်နေလဲဆိုတော့ကြောက်တဲ့လူကရှေ့အာဏာရှင်ပါပဲသူတို့ကဟိုကိုယ်အလုံးတို့ကိုလုံးတာပဲကြည့်လေသူတို့ဘာလားနိုင်ငံတော်ပြန်လှုပ်ဝဲချက်နိုင်ငံမျိုးလှုပ်ဝဲချက်ကဘာလို့ကြောက်တာသူတို့ကလူနေသူကိုခိနေဖို့တွက်လားတိုင်းရင်းသားတွေကိုခိနေဖို့တွက်လားအဲ့ပုံမှာသူတို့ကအမှန်ကန်ဒရင်းမပေးနိုင်ကြတာနောက်ဒီတော့တောင်ဆန်းစုကြည်လက်ထက်မှာလေဒီဒရင်းမီယာတွေကဘလို့ဟိုပေါက်ကွာလုံးနေတယ်သူတို့ပြောင်းလဲအောင်ဘယ်လိုလုံးနေလဲဆိုတော့သူတို့လည်းသိပါတယ်အဲ့တော့သတင်းမီဒီယာအားနဲ့ချက်ပါအားနဲ့ချက်လို့မပြောပါဘူးသူတို့လည်းသူတို့ပိတ်ထားတာတွေကိုဒါဖန့်ပြီးဖို့တော့ပါပဲဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါခင်ဗျာကျွန်တော်ကုသလွန်ဆောင်ထက်ကိုပြန်ပြီးလှည့်ပေးကြပါလေခုနကသရော့ရှင်သုံးစနစ်သွားရခင်ဗျာအမြင်နှမျိုးရှိပါတယ်ပထမပြောတော့သတင်းမီဒီယာကြီးအခုလို့ပိတ်ဆို့ထားတဲ့ပတ်သက်လို့လက်မခံတဲ့အပိုင်းရှိသလိုပဲတစ်ဖက်မှာသတင်းမီဒီယာကြီးကိုနိုင်ကအရေးသွင်းအားနည်းတာကိုထောက်ပြပါတယ်ကိုနေဦးလင်းကနောက်တစ်ယောက်ကတော့ကုသခံရတော့သတင်းမီဒီယာဒီဘက်ကလက်ရှိအစိုးရကိုဖိထောင်းနေတယ်လို့ပဲလက်ရှိဒီမိုစီပြောင်းလဲမှာသတင်းမီဒီယာလွတ်ခွင့်အလောက်ဒုဗမလားသူရဲ့တာဝန်ကမိကုန်းလည်းရှိပါတယ်ကိုတာလွန်ဆောင်ထက်ဒါနဲ့ပတ်သက်လို့ဖြေပေးစီကြပါလေ။အင
်းကျွန်မပြောချင်တာကတော့သတင်းမီဒီယာတွေဆိုတကယ်တော့လေဟိုပြည်သူလူထုကသူကအမြင်ရပ်တည်ခဲ့တာကအာကျွန်တော်တို့ပြန်ကြည့်ရဆိုလို့ရှိရင်ဒါချက်အာနာရှင်ဒီဆောင်လုံးဒီသတင်းတွေလေဟိုအာနာရှင်လေးရဲ့ဒုမာရဲ့သူတို့ရဲ့ဟလာတိုင်းပြည်ပေါ်မှာတော်တော်ဆက်ဆက်လုပ်ခဲ့တဲ့အာ ဒီပြည်သူတွေတမားကြီးရယ်ဒီအတွင်းထဲမှာထောင်ကျခံတန်းကျခံပြီးတော့တကယ်ကိုအလုံးလုံးဖြစ်လာတယ်အဲ့လိုအလုံးလုံးဖြစ်ရတဲ့အတွက်ကြောင့်လည်းပဲဒါသတင်းချက်လက်တွေရပြီးတော့ပြည်သူလူထုကအများနဲ့နိုင်ငံရေးလိုကြားပြီးတော့တက်ကြွနေတာပေါ့နော်အဲ့တော့ဒီမီဒီယာကြီးလိုရလားဆိုဒီမီဒီယာဆိုရင်ကဘယ်ဖြစ်လို့ဆိုလို့လဲအားကြောင့်လဲဆိုတော့အာနာရသွားတဲ့အစိုးရဒီမန်ဒီယာဟာတကယ်လေးပြည်သူလူထုအတွက်မမကလည်းအလုံးလုံးကမလုပ်ဘူးလားဆိုတာကိုကျွန်တော်ကဟိုစောင့်ကြည့်လို့ပါဒီမီဒီယာရဲ့ဟိုစောင့်ကြည့်မှုရှိမှပဲဒီလူတွေကသိနေတာအဲ့တော့အစိုးရဆိုတာကတော့သိတဲ့အစိုးရရဲ့ဝါဒကိုဖြတ်နေအစိုးရရန်နေရာပဲတိုးရတော့သုံးလို့ပါပေါ့ဒီအစိုးရရဲ့ဝါဒဖြတ်နေပုံစံလေးကိုလုပ်ကြပါမယ်အဲ့တော့ဒီမိုကရေစီလို့အခြံထားပြီးတော့ဟာဒီမီဒီယာရဲ့လူလက်ခွင့်ပေးရင်းဆိုတာဒါဒီမဆန်မရှိဖို့ပေါ့ဒီလိုမျိုးနောက်တစ်ခုကဒီမီဒီယာရဲ့အခြေအနေနေကြရကျွန်တော်ဒီနေကြရကျွန်တော်တို့လည်းလိုအပ်ချက်တွေရှိတာအမှန်ပါပဲဘုတော်လည်းတို့ဒီမိုကရေစီအစိုးရအဖြစ်အနေနဲ့ဒီဒီမိုကရေစီရဲ့အခြေခံထောက်တိုင်ဖြစ်တဲ့ဒီမီဒီယာရှင်သာလာပြင်းလို့လာအောင်ပို့ပြီးတော့အားကောင်းအောင်နေကြပြီးပို့ပြီးတော့ဟိုအစ်တန်းမြင့်တင်အောင်တို့မှာတာဝန်ရှိတယ်။ဘာကြောင့်တာဝန်ရှိရလဲဆိုတော့ဒီမီဒီယာကြီးဆိုတာဒီလူလူတို့ကိုတရင်မှန်ပေးနေအဲကြားကြံနေပြီဆိုရဲဟိုလက်ခံမှုတွေအဲ့ဒါမျိုးနဲ့ငါတို့ဝေဖန်နေရတယ်ငါတို့တိုက်ခိုက်နေရတယ်ငါတို့လုပ်တာကိုလည်းလိုက်နေပါမယ်အဲ့လိုစိတ်မျိုးနဲ့ကြည့်နေသလိုရှိဒီနိုင်ငံကပြေးကြပါတယ်ဒီပစ္စည်းကိစ္စကိုကြွားနေတာမဟုတ်ပါဘူးနောက်ကြောင်းကိုပြန်ပြီးတော့အရင်အရင်အစိုးရဖြစ်ခဲ့ဆရာမရှိဘူးဆန္ဒသဘောထားအတိုင်းနောက်ကြောင်းပြန်လှည့်နေတဲ့ဗဟိုရာမျိုးဖြစ်တယ်လို့ဖြေကျင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတော်လုံးကျေးဇူးပါကျွန်တော်ကိုစင်ဝင်းကိုလည်းဒီခုနသွားရှင်ကြီးဆွေးနွေးသွားခြင်းနဲ့ပတ်သက်ပြီးတော့ကိုစင်ဝင်းရဲ့သဘောထားကိုလည်းတုံ့ပြန်ပြန်ဆွေးနွေးသိချင်ပါတယ်ခင်ဗျာကျွန်တော်ပြန်ကောက်ဝိုင်းကိုနေဦးလင်းကတော့သတင်းမီဒီယာရဲ့ရေးသွေးကိုမျိုးထုတ်ပါတယ်ကိုသက်ခိုင်ကတော့သတင်းမီဒီယာတွေကအစိုးရကိုဖိညာထောင်းနေတာလက်ရှိဒီမိုစီအကြောင်းလဲကာလမှာအစိုးရကိုနားလည်ပြေးတင်နေဆိုတဲ့အမြင်ပေါ့နော်အခုတမ်းမအောင်တော့ထောက်ခံပြီးတော့ပြောပါရဲဆိုတဲ့သတင်းမီဒီယာလိုလာခွင့်နဲ့ပတ်သက်လို့ကိုစင်ဝင်းရဲ့တုံ့ပြန်ဆွေးနွေးချက်သိချင်ပါတယ်
သူတို့ပြောသားတယ်ကမနောက်တစ်ခုရှိသေးတယ်အဲ့ဒါကတော့ဘာလဲဆိုတော့ philosophy ပေါ့နော်ဒီသတင်းမီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါသုံးခုကျွန်တော်ဖြေပါမယ်နံပါတ်၁ချက်ကသတင်းမီဒီယာရဲ့အရေးသွေးပေါ့အရေးသွေးအေးကျဆင်းတာဟုတ်ပြီသတင်းကဟိုကျွန်တော်တို့ပထမဆုံး fact ကိုပြောမယ်အဲဒီ fact ကတော့ဒီသတင်းမီဒီယာရဲ့အရေးသွေးလည်းမလေးစားသိမှုရှိတယ်။ဟိုအရေးသေးဟိုနိုင်ပါမှုရှိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီအရေးသေးနိုင်ပါတာကိုဝမ်းတာလို့မရဘူး။ဝမ်းတော့တတိမမဟုတ်ဘူးဝမ်းတာတယ်။ဒါပေမဲ့ဒီသတင်းမီဒီယာတွေရဲ့အရေးသေးနိုင်ပါတာတိုင်းပြည်ရဲ့ညွန်ကိန်းတစ်ခုပဲလေ။တိုင်းပြည်ရဲ့နိုင်ပါမှုတစ်ခုပဲ။အဲ့တော့ဒီအရေးသေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်။အဲ့ဒီမှာအစိုးရကစိတ်ခေါ်တာအင်ပေါ်တကယ်ဟိုပဲအရေးကြီးတဲ့ဟိုတဟိုစိတ်ခေါ်တာဖြစ်တယ်သူကနေပြီးတော့ပို့ပြီးတော့လုပ်နိုင်တယ်အစိုးရကလည်းဒါကိုငါတို့လုပ်မယ်အကြောင်းဟိုပြင်းပြအောင်လုပ်မယ်ဆိုတော့စိတ်ရှိရတယ်နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြသလားသတင်းမီဒီယာရဲ့တာဝန်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်အစိုးရကိုထောင်းမှသာရင်အစိုးရမှန်ကန်တာလုပ်ပါစေအစိုးရရဲ့အမှားတွေကိုလိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်နောက်တစ်ချက်ကခုနပြောလို့သတင်းမီဒီယာလိုလပ်ခွင့်မရှိတဲ့တိုင်းပြည်ဖွံ့ဖြိုးနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ပြောဖြင့်ပြလာမဟုတ်ဘူးတရုတ်တို့ဗီယက်နမ်လို့ဟိုဟိုစင်ကာပူလို့ထားပါပြောကျွန်တော်ပြောလို့ရှိရင်စင်ကာပူတောင်ချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလိုလပ်ခွင့်နဲ့မဆိုင်ပါဘူးသို့တော်သတင်းမီဒီယာလိုလပ်ခွင့်ကြောင့်ဆင်းရဲတာလည်းမဟုတ်ပါဘူးဒါပြီးတော့ကျွန်တော်တို့26နှစ်တာကာလဦးဟာဦးနေဝင်အစိုးရလက်ထက်နောက်ပြီးကျွန်တော်25နှစ်တာကာလဆေးဆိုးရလက်ထက်နော်အဲ့ဒီဟာတွေကတရင်းသာလူလက်ခွင့်စိတ်သုံးတဲ့ကာလတွေပါကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူးချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူးကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့အဲပျော်ရွှင်မှုကိုပါပါပါတယ်အပညာပွင့်လင်းမှုတွေကိုပါပါပါတယ်အဲ့တော့တရင်ချက်လက်တွေမှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပြီးနိုင်လို့ရှိရင်လူတွေကဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒါကြောင့်မလို့တရင်မီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်သိပ်မရတော့ဒီ sub sensor ရှင်းနဲ့မြင်ကြပါတယ်ရေလုံးကူတာလုံးဇောင်းထက်ကိုမြင်ကြပါတယ်ခင်ဗျာပြောရမယ်ဆိုရင်အာနာပိုင်နီကလည်းခုနကဖန်းလာစီလာနဲ့ကန့်သက်တာတွေရှိတယ်နောက်တစ်ဖက်မှာလည်းခုနကကြားခဲ့ရတဲ့အတိုင်းလူလူအားလုံးတော့မဟုတ်ပါဘူးလူလူချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ပြည်ခင်းကိစ္စတွေဖြစ်စီချားကိစ္စတွေဖြစ်စီမှာအမြင်ဆောင်တာတွေရှိပါတယ်ဒီလိုအခြေအနေကြောင့်သတင်းကိစ္စပြည့်စက်မှုတွေမှာကိုယ့်ကိုယ်အကန့်အသတ်များရှိသွားကြလားအထူးဖြစ်စပ်စင်တာရှိပေါ့မြန်မာနိုင်ငံလေးမှာကုသလွန်ကောင်းတဲ့အမြင်သိကြပါတယ်
ပါ ဆန်းစပ်ပြန်ရှိတာအခုကိုပို့ရအောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးရခိုင်ပြည်ဆိုင်ရင်းနေတဲ့ဖြစ်ဖြစ်ဟလာအစိုးရကဘာလို့ပါလဲအကြောင်းမျိုးရင်းနေတဲ့ဖြစ်ဖြစ်စစ်တပ်တွေဆိုင်တဲ့ရင်းနေတဲ့ဖြစ်ဖြစ်ဟလာတိုင်းမလည်းမကြိုက်လို့အတက်တက်တဲ့သတိရင်းနေတဲ့ဖြစ်ဖြစ်အများအားလို့ပြောဖို့ချိန်ကမရဘူးအခုရေးလိုက်တဲ့သတိတစ်ခုကြောင့်မို့ပုဂ္ဂိုလ်ကအချင်းဆောင်လို့ကိုယ့်ရဲ့အဲဟိုပညာလေးပါဒီအချင်းကြီးရောက်လာတဲ့အခါကျတော့အဲဒီဒီဌာနရဲ့အော်ငါတို့ဟာ၆ကြရတယ်ဒီကနေလို့ဟိုရစ်ချမှာမဟုတ်ဘူးလေငါတို့ရောစော်ရဟာငါတို့ရောစော်ကားရဟာဆိုပြီးတော့ဟိုတုံးမမျိုးလုံးတက်ပြီးတော့ဟိုဒုက္ခပြီးနိုင်လို့ကာလာဆိုကျွန်တော်တို့စမ်းချမ်းလက်ရှိတာပြူပြီးတော့ကြည့်ရတယ်အရင်စာပေဖြည်းဖြည်းကာလာကစာပေဖြည်းဖြည်းကချုပ်လိုက်လို့ရှိရင်ဒီကဘာမှမဖြစ်တော့ဘူးအခုကတော့စာပေဖြည်းဖြည်းလို့ရှိတော့တဲ့အချိန်မှာပုပ်ပုပ်ကိုစံစာလောက်ရတာအရင်ကတောင်မှပြူပြီးတော့ဖြားများပြီးတော့ပြူပြီးတော့ဟိုပေါ့နော်စုံစားရတယ်
ဟုတ်ကဲ့
အဲ့လိုမျိုးဒီထားမှုရရှိရ
မယ်ဟုတ်ကဲ့ကျွန်တော်အခုစေဘူးကိုနောက်ဆုံးပြီးချင်ပါတယ်ဒရင်းလလခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ဟိုပြန်တက်လာနိုင်အောင်လို့ပေါ့နော်ဘာတွေဆောင်ရွက်တင်လဲအာဏာပိုင်ဖွဲ့စည်းဖြစ်စီဒရင်းမီဒီယာတွေကိုထိုက်ဖြစ်စီကျွန်တော်10မိနစ်လောက်တော့အချိန်ရပါတယ
်အဲ့နံပါတ်1ချက်ကတော့ဟိုအာဏာပိုင်ဖွဲ့စည်းအနေနဲ့အစိုးရကဟလာကျွန်တော်တို့ဒရင်းမီဒီယာလလခွင့်ကိုမျက်နှာရပါတယ်အဲ့တော့ဒရင်းသားတွေရဲ့အားနည်းချက်ကိုမပြောရပါဘူးဒရင်းသားတွေရဲ့အားနည်းချက်ကိုဝန်းနေတတ်ရပါတယ်အဲ့ဒရင်းသားတွေအားနည်းချက်ကိုသူကမြင့်တင်လာအောင်ဒရင်းလွတ်လပ်ခွင့်နဲ့ပြောရပါတယ်နောက်အမှန်တရားကိုဟိုမျက်ကွယ်မပြုရပါဘူးအမှန်တရားကိုမျက်ကွယ်ကြည့်လို့ရှိရင်ကိုအလှည့်ကိုရောက်ပါတယ်နော်ကိုတိုင်းအမှန်တရားအတွက်ကိုဖိနှိပ်မှုတွေတောင်းခံရပါတယ်အစိုးရတွေမှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာခေတ်မှာအစိုးရကိုဝေဖန်တာတွေပိုတိုးလာတယ်ဒါပေမဲ့အရင်ဆုံးကလည်းဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိတာအဲ့တော့ကျွန်တော်တို့ဒီဘက်မှာလည်းကျွန်တော်တို့သတင်းစာကြော်တွေဒီသတင်းစာသမားတွေကလည်းအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလူကြီးချနေပြီးရောဆိုပြီးတော့လုံးလုံးမရပါဘူးလုံးတဲ့ဟာလည်းအနည်းစုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့စူးစမ်းပြီးတော့သွားနေကြတာ
ဟုတ်ကဲ့
အဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season ချင်းဖြည့်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုသလုံးဆောင်တဲ့ကုသင်ဝင်ကျွန်တော်တို့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုကျွန်တော်ကပြပါ